အခုတော့ဥက္ကင်ရဲ့မြန်မာရေးတုံးတဲ့ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ KNU ကရင်မျိုးသားအစည်းအရုံးလက်နက်ကန်တပ်ဖွဲ့ဆင်နွှဲလာတာအနည်း90ရှိလာပါပြီ။ဒါပေမဲ့အောင်မြင်မှုအလားအလာကတော့ကြာလီဝေးလီဆိုသလိုဖြစ်နေပါတယ်။ဒါကြောင့် KNU သမိုင်းကိုဥက္ကင်ကပြန်လည်တုံးတက်ပြီးကျွန်တော်ညောင်ဝဲအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
KNU ပြည်အမျိုးသားအစည်းအရုံးရဲ့ဗဟိုကော်မတီဝင်ပထမမန်းကြီးမောင်ရာမဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်မှုအတွက်လွန်ခဲ့တဲ့ဇူလိုင်လက KNU ကနှုတ်ထွက်တဲ့ကြံပြီးရပါတယ်။ခရင်လက်နက်ကင်ဒေါ်လာရေးမှာအနည်း90အထွေအကျုံရှိသူဖြစ်ပါတယ်။လက်နက်ကင်ဒေါ်လာရေးကိုစွန့်လွတ်ပြီးတွတ်တော်နိုင်ငံရေးကိုပထမဆုံးကူးပြောင်းသူဖြစ်လို့သူအောင်ပြင်းတဲ့အတိုင်းအတာပေါ်မှာမူတည်ပြီးအခြားလက်နက်ကင်အုပ်စုတွေနဲ့အတူယူဝယ်ရှိတယ်လို့ပထမမန်းကြီးမောင်ပြောဆိုတာကိုအကောင်လာဆက်မြဲနေတော့ဖရန်တီးယားမြန်မာစာသာမှာပေါ်ပြပါတယ်ဒုက္ခရေးရတဲ့1948မှာပြည်တွင်းစစ်ဖြစ်သွားပါတယ်1949မှာ KNU ကအစိုးရကိုစစ်ကြည်ညာပါတယ်အဲ့ဒီက KNU တက်နဲ့ဘက်ကပကွန်မြူနတီတက်ဟာမြန်မာပြည်မှာစစ်ရင်အားအကြီးဆုံးတပ်ဖွဲ့တွေဖြစ်ပါတယ်ဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်ဖက်ဆပ်ပလအစိုးရကိုအပြုတ်မတိုက်နိုင်ပဲတောခုနေကြရပါတယ်စစ်တပ်ကအနာသိမ့်ပြီးမကြာမီ1963မှာရင်းမြန်ရေးဆွေးနွေးဖို့ကမ်းလှမ်းတော့ရန်ကုန်ကိုလာကြတဲ့လက်နက်ကင်အဖွဲ့7ဖွဲ့ရှိပါတယ်။ KNU ဟာကွန်မြူနတီနဲ့ပူးပေါင်းပြီးမတ္တညတ္တအမျိုးသားဒီမိုကရေစီရည်ရွယ်တပ်ပေါင်းစုကိုဥဆောင်ပါတယ
်။လူ့လယ်ကြိုးပမ်းတဲ့ကာလကရင်အဖွဲ့အစည်းအမျိုးမျိုးရှိခဲ့တယ်လို့လက်နက်ကင်ဒေါ်လာရင်းလို့တော့လေအမျိုးမျိုးရှိလာပါတယ်။မတ္တညတ္တအဖွဲ့ကို KNU ခေါင်းဆောင်မန်းပါဆန်ကဥဆောင်ပြီးဦးနေဝင်အစိုးရနဲ့ဆွေးနွေးပါတယ်။စောဟန်တာသာမွေဦးဆောင်တဲ့ကရင်ဒေါ်လာရေးကောင်စီကလည်းဦးနေဝင်အစိုးရနဲ့ဆွေးနွေးပါတယ်။နိုင်ငံရေးသဘောတူပြီးရင်စီးရေးသဘောတူညီချက်ရယူနိုင်မယ်ဆိုတော့ကရင်အာဇာနည်စောဘဦးကြီးရဲ့မူကိုစောဟန်တာသာမွေတို့အဖွဲ့ကလက်ခံထားတယ်လို့ဆိုပါတယ်။ဒါကြတော့ဘိုလင်းထင်နဲ့ဘိုထရူးမင်းကောင်းဆောင်တဲ့ကရင်တိုင်းရင်းနှင်းတက်မတော်လက်အောက်သွတ်သွင်းနိုင်တာကိုစီးရေးသဘောတူညီချက်လို့ခေါ်တာပါမန်းပါဆန်အဖွဲ့ဟာစစ်အစိုးရနဲ့သဘောတူညီချက်မရယူနိုင်ဘဲစောဟန်တာသာမွေးကသာရယူနိုင်ပြီးကရင်ပြည်နယ်ကိုကိုသူလေးလို့ခေါ်ဖို့1964မှာဘူနေဝင်းအစိုးရကညှိနှိုင်းခဲ့ပါလေ
။ဗိုလ်ချုပ်ကြီးစောဘုံပြလက်ထက်မှာ KNU ဟာကွန်မြူနတီနဲ့လက်တွဲချုပ်လိုက်ပါလေ။မဆရာဆိုချေချင်းခိကအစိုးရစီးပွားရေးချစ်ချုံကြခြင်းမှာ KNU ဟာစီးပွားရေးစီရင်အင်အားတောက်နေပါလေ။ဒါပေမဲ့ DJBA ကရင်ဗုဒ္ဓဘာသာတပ်ခွဲထွက်သွားပြီးမနာပရောဌာနချုပ်ကြာဆုံးသွားတဲ့1995ကစပြီး KNU အင်အားကျဆင်းလာပါတယ်။ကွန်မြူနတီအန်ဒီရဲ့ကြောင့်အရင်က KNU ကိုထောက်ခံအားပေးခဲ့တဲ့ထိုင်းအစိုးရလည်းမူပြောင်းသွားပါလေ။1999မှာအာဆီယံအစည်းအဝေးဖြစ်လာတဲ့မြန်မာနိုင်ငံကလက်နက်ကင်တော်လိုင်းအဖွဲ့ကိုထောက်ခံလို့မဖြစ်တော့ပါဘူး
။ဒါနဲ့မနာပရောကျဆုံးသွားတဲ့နောက်ပိုင်းKNU ဌာနချုပ်ဟာထိုင်းနိုင်ငံမဲဆောက်နေသားမျိုးကိုရွှေ့ပြောင်းအခြေစိုက်ရပါတယ်။ထိုင်းအခြေစိုက် KNU ဌာနချုပ်နဲ့မြန်မာပြည်တွင်းမှာလှုပ်ရှားကြရတဲ့ KNU အဖွဲ့တွေကြားဆက်ဆံရေးမပြေလည်တာတွေရှိလာပါတယ်။ KNU အဖွဲ့တွင်းမှာဗဟိုချုပ်ကံမှုအားနေပြီးတိုင်းရင်းတွေဟာတူနီးတူဟန်နဲ့လှုပ်ရှားကြတာမျိုးပြည်ရင်တပ်ဖွဲ့အမျိုးမျိုးပေါ်ထွက်လာတာပါ။ဗဟိုချုပ်ထင်မှောင်ဦးဆောင်တဲ့တပ်ဖွဲ့ဟာ2009ခုနှစ်မှာ KNU တပ်မခုနှစ်ကဖွဲ့ထွက်ပြီးစီစုရနဲ့ငင်းငင်းရေးဆွေးနွေးရတဲ့အတွက် KNU ငင်းငင်းရေးကောင်စီဖြစ်လာပါတယ် DGBA ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကိုတပ်မတော်လက်အောက်ခံလေကြားသောတပ်ဖြစ်2010မှာအသွင်တောင်းတဲ့အခါ DGBA တပ်သားအများအပြား KNU ဘက်ကိုပြန်ဝင်လာကြပါတယ်2012မှာ KNU နဲ့အစိုးရအပြည့်ရပြီး2015မှာတပြည်လုံးအပြည့်ရတဲ့ NCA စာချုပ်မှာ KNU လက်မှတ်ထိုးခဲ့ပါတယ်
တတိယလုံးမှာတပ်မတော်တစ်ခုသာရှိရမယ်လို့အခြေခံဥပဒေကပြဋ္ဌာန်းထားပါတယ်။ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်တွေကိုတပ်မတော်လက်အောက်ကနေကြားဆောင်တပ်ဖြစ်လာအောင်စီရင်ပိတ်ပို့ပါလေ။အင်အား300ကျော်ရှိတဲ့နေကြားဆောင်တပ်ရင်းတည်းရင်းမှာအစိုးရတပ်သားက300ခန့်လုံးပါဝင်ပါတယ်။လက်နက်ကိုင်အဖွဲ့လေးတွေကိုနေကြားဆောင်တပ်ဖြစ်အကျဉ်းပြောင်းနိုင်တာကြောင့်တချင်ရှမ်း၊ကယား၊ခရင်စတဲ့ပြည်နယ်တွေမှာတပ်မတော်လက်အောက်ကနေကြားဆောင်တပ်ဖွဲ့တွေရှိလာပြီးစီပေါ်ရေလောက်ကြပါလေတပ်မတော်နဲ့ပူပေါင်းတဲ့ကရင်နယ်ကြားဆောင်တပ်ဟာတရုတ်လောင်ကစားမျိုးတီထောင်ပြီးစီးပွားရှာပါလေအစိုးရတပ်နဲ့တိုင်းရင်းသားစဝေစားမြစားလုပ်တဲ့အစီအစဉ်မှာပဲဒါပေမဲ့ KNU လို့ဝိုင်းရင်လက်နက်ကန်အဖွဲ့ကြီးတွေကတော့အပြည့်အစုံစုံလက်မှတ်ထိုးထားပြီးမယ်တပ်မတော်လက်အောက်ခံလုပ်ဖို့မစင်စားပြီးပါဘူး မိရဲ့ချက်ကိုစိတ်အားနဲ့ရယူဖို့အလားဝင်းနေသေးပေမဲ့တမတော်ကိုယုံကြည်စိတ်ချဖို့ KNU အတွက်ကဲကဲနေပုံရပါတယ်ခင်ဗျာ